ယူကရိန်းနိုင်ငံကိုအကာအကွယ်ပေးနိုင်မှုနဲ့တချိန်တည်းမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေရက NATO မဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ဒုသမ္မတကမလာဟဲရစ်ပိုလန်နိုင်ငံဝါဆော့မြို့ကိုဗိုလ်ထုနေ့ကထွက်ခွာသွားပါတယ်။အမေရိကန်ဒုသမ္မတရဲ့ခီးစဉ်မှာ NATO မဟာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းသတင်းစကားပားလိုက်မယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကMiG-29 ရုရှားတိုက်လေယာဉ်တွေကိုပိုလန်နိုင်ငံကယူကရိန်းနိုင်ငံအတွက်အမေရိကန်ကတစင်လူဒန်းမှုကံလန်းချက်ချောက်တန်တမာရေးအရာပြဿနာတွေပေါ်နေချိန်မှာပဲအမေရိကန်ဒုသမ္မတပိုလန်နိုင်ငံကိုတွားရောက်ခဲ့တာပါယူကရိန်းအတွက်ရုရှားတိုက်လေယာဉ်တွေလူဒန်းပြီးအပြန်အလှန်အနေနဲ့အမေရိကန်ကတိုက်လေယာဉ်တွေရရှိဖို့ပိုလန်နိုင်ငံကလိုလားနေတာဖြစ်ပါတယ်ပိုလန်နိုင်ငံကလူသီးရှင်ကြားအစီအစဉ်ကိုမကျင်ညာခင်အချိန်ထိအမေရိကန်ဆွေရကတရားဝင်လက်ခံကြောင်းပြောဆိုထားတာမရှိသေးသလိုအမေရိကန်စစ်ထာနေချုပ်ကလည်းလက်တွေ့မကျဘူးဆိုပြီးအင်္ဂါနေ့မှာပဲအစီအစဉ်ကိုပယ်ချခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှတတိယအဆင့်အမြင့်ဆုံးတန်တမန်ဖြစ်တဲ့ Victoria Nuland ကလည်းအစီအစဉ်နဲ့ပတ်သက်လို့ပိုလန်နိုင်ငံကလူသစ်ရှင်ကြားပြောတော့မှသာသိရတဲ့အကြောင်းနဲ့လွှတ်တော်ရေးရာကော်မတီတစ်ခုရှေ့မှာမှထွက်ဆိုနေခြင်းဒီကိစ္စအတွက်မေးခွန်းထုတ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်ပိုလန်ဆွေရတာဝန်ရှိသူတွေကတော့အမေရိကန်ဆွေရရဲ့ချန်ပီယံချက်ပေါ်ဆောင်ရွက်ခဲ့တယ်လို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ MiG-29 ရုရှားတပ်လေယာဉ်တွေကိုပိုလန်ကလှူဒန်းမယ်ဆိုရင်ပိုလန်ကိုတပ်လေယာဉ်တွေပေးရဖို့တင်းနှင်းနေနေမှာတော့ပြောဆိုထားတာဖြစ်ပါတယ်